ုက္ခရောက်နေတဲ့မြန်မာပြည်သူတွေအတွက်စစ်ဆူရအနေနဲ့ဘတ်ဂျက်ရန်ပုံငွေတွေပို့ပြီးတုံးဆဲဖို့လိုနေတယ်လို့ EU မြန်မာနိုင်ငံဆိုင်ရာတန်မတ်ကြီးကလည်းပြောကြလိုက်ပါတယ်။ကဲတခြားဘာတွေများဆက်ပြီးပြောသေးသလဲဟိုကြောင်တွေ
ဟုတ်ကဲ့ပါဒေါက်ကမြတ်သေးဒီ EU ဥရောပတမကကဒီမြန်မာစစ်ဆွေးရကိုနိုင်ငံရေးပြုပြင်ပြောင်းလဲမှုတွေမှာတိုးတက်လာအောင်လို့ဆိုပြီးတော့တစ်ဖက်ကဒဏ်ခတ်ပိတ်ဆို့မှုတွေဖိအားပေးမှုတွေရှိနေပေမဲ့လည်းဒုက္ခရောက်နေကြတဲ့မြန်မာပြည်သူတွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုလည်းတစ်ဖက်မှာသူတို့ပေးနေတယ်ဆိုတဲ့အကြောင်းနောက်ပြီးတော့ဒီမြန်မာနိုင်ငံကကျန်းမာရေးကဏ္ဍအတွက်နိုင်ငံတကာနဲ့ဥရောပတမကအထောက်ပံ့တွေကဒီအကူအညီသဘောလောက်ပဲဖြစ်တာကြောင့်မလို့အဓိကကြတဲ့မြန်မာစစ်ဆိုးရအနေနဲ့ကကျန်းမာရေးကဏ္ဍအတွက်ဒီဘတ်ဂျက်ရန်ပုံငွေတွေကိုလုံးလုံးလောလောခွဲဝေချထားပေးဖို့လိုတယ်ဆိုပြီးတော့ဒီထိုင်းနိုင်ငံမှာရုံးစိုက်တဲ့ဒီဥရောပကော်မရှင်ကကိုယ်စားလှယ်ဖွဲ့ခေါင်းဆောင်ဒီမြန်မာနိုင်ငံ EU တာမတ် Frederick Hamburger ကပြောပါတယ်ခင်ဗျဒီအကြောင်းဒီ Frederick Hamburger ကိုကျွန်တော်တို့ VOA မြန်မာဘိုင်းကဒီ Wine Door သူတူဦးဖြစ်တဲ့ Dawkins Sowin ကကိုယ်တိုင်တွေ့ဆုံမေးမြန်းထားတာရှိပါတယ်ကဲ Dawkins Sowin ရေအခုလိုမျိုးဥရောပတာမတ်ကြီးနဲ့ကိုယ်တိုင်တွေ့ပြီးတော့မေးမြန်းထားရတယ်ဆိုတော့သူဘာတွေပြောသလဲ Dawkins Sowin ဘာတွေမေးသလဲဆိုတာရှင်းပြပေးပါအောင်ခင်ဗျဟု
တ်ကဲ့ပါကိုကျောင်းလေး EU ဥရောပတာမတ်ကကနေဒီနှစ်2008ခုနှစ်မှာမြန်မာနိုင်ငံအတွက်လူမှုရေးစာနာမှုထောက်ပံ့မှုရန်ပုံငွေယူရိုငွေ18တန်းသုံးဆဲမယ်လို့ကြေညာခဲ့ပြီးတော့အဲ့ဒီရန်ပုံငွေတွေကိုလက်နက်ကိုင်ပဋိတက္ကတွေကြောင့်ထိုင်းနိုင်ငံတွေကိုဒုက္ခသည်တွေအဖြစ်ခိုလုံနေကြသူတွေနဲ့ပြည်တွင်းမှာအတိဒုက္ခရောက်နေကြတဲ့သူတွေကိုကူညီမှာဖြစ်တယ်လို့တာမတ်ကြီး Frederick Hamburger ကပြောပြပါတယ်။ဒါအပြင် 3D Funds လို့ခေါ်တဲ့ယောဂါ၃မျိုးရန်ပုံငွေအတွက်လည်းသုံးဆဲမှာဖြစ်တယ်လို့ပြောပြပါတယ်။မြန်မာလူမှုကျန်းမာရေးအတွက်အရေးတကြီးကာကွယ်ကုသဖို့လိုအပ်နေတဲ့ယောဂါ၃မျိုးဖြစ်တဲ့ငှက်ဖျားအဆုတ်ယောဂါနဲ့ HIV AIDS ယောဂါဝေဒနာတွေအတွက် EU ဥရောပတမကရေးဩစတြေးလျနိုင်ငံရေး Britain Norway Sweden နဲ့ Netherlands နိုင်ငံတွေကနေပူးပေါင်းပြီးတော့ရန်ပုံငွေတွေထည့်ဝင်ကူညီနေကြတာဖြစ်တယ်လို့ဒီမြန်မာနိုင်ငံဆိုင်ရာ EU ဥရောပတမကရဲ့တာမတ်ကြီးFrederick Hamburger ကရှင်းပြပါတယ်။ဒါပေမဲ့ဒီလိုအထောက်ပံ့တွေကလုံလောက်မှုမရှိဘူးလို့ Mr. Hamburger ကအခုလိုပြောပါတယ်
။ Actually more has to be done. More has to be done by the government. More has to be spent from the national budget to deal with health issues.
ဒီလိုမကပိုပြီးလုပ်ဖို့လိုပါတယ်တဲ့။စစ်ဆိုးရအနေနဲ့ဒီလိုမကပိုပြီးလုပ်ဖို့လိုတယ်လို့ပြောပြသွားတာဖြစ်ပါတယ်။ထွေထွေကျန်းမာရေးခန္ဓာအတွက်အထူးသဖြင့်ဒီယောဂါကြီး၃မျိုးကာကွယ်ကုသဖို့အတွက်မြန်မာနိုင်ငံရဲ့အမျိုးသားရာသုံးမှန်းခြေငွေစည်းတွေကနေရန်ပုံငွေတွေကိုပို့ပြီးခွဲဝေချထားပေးဖို့လိုတယ်လို့ပြောပြသွားတာဖြစ်ပါတယ်။ဒေသတွေမှာပါကူးစက်ပြန့်ပွားနိုင်တဲ့ဒီယောဂါတွေကိုတိုက်ဖြတ်ဖို့အတွက်နိုင်ငံတကာကပေးနေတဲ့အထောက်ပံ့တွေနဲ့မလုံလောက်ပါဘူးတဲ့။ရန်ပုံငွေတွေအများကြီးလိုနေပါတယ်လို့လည်းပြောပြသွားတာဖြစ်ပါတယ်။ငှက်ဖျားအဆုတ်ယောဂါနဲ့ HIV AIDS ယောဂါတွေကိုပြည်ပစီစီကာကွယ်ကုသဖို့အတွက်ဒီလိုမကအားလုံးကဝိုင်းပြီးပို့ပြီးလုပ်ကြပါလိမ့်မယ်လို့ပြောပြသွားတာဖြစ်ပါတယ်ကိုကျော်အောင်လေ
ဟုတ်ကဲ့ပါခင်ဗျာဒီလိုဆိုလို့ရှိရင်ဒီလူမှုဒုက္ခဆိုင်ရာအကျက်တဲတွေကြုံတွေ့ရင်ဆိုင်နေကြရတဲ့မြန်မာပြည်သူတွေအတွက်ဒီနိုင်ငံတကာကဒီအကူအညီတွေပေးနေတာဆန္ဒမှုဆိုင်ရာအကူအညီတွေပေးနေတာဟာမလုံလောက်သေးဘူးဆိုတဲ့သဘောလားခင်ဗျာ
ဟုတ်ပါတယ်ဒါကြောင့်တာမတ်ကြီး Frederick Hamburger ကနေနိုင်ငံတကာအတိုင်းဝိုင်းနေနဲ့ထပ်ပြီးတော့အကူအညီပေးဖို့လိုတယ်လို့လည်းအခုလိုဆက်ပြောပါသေးတယ်ကိုကျော်အောင
်လေ What we are doing is we help the population that is suffering but we cannot rid the population
အခုလောလောဆယ်မှာတော့တဲ့ဒုက္ခရောက်နေကြတဲ့သူတချို့ကိုသာလျှင်ကူညီနိုင်တာဖြစ်ပါတယ်တဲ့သူတို့ရဲ့ဒုက္ခတွေအလုံးပြည့်ပြောက်သွားအောင်တော့ဘယ်ကူညီနိုင်မှမလဲလို့ပြောသွားတာပါခုနကသူပြောခဲ့တဲ့ယောဂါ၃မျိုးကိုကာကွယ်ကုသဖို့ဆိုတာကနိုင်ငံတကာကကူညီပေးုံနဲ့မကဘဲနဲ့အစိုးရအနေနဲ့လည်းကျန်းမာရေးခန္ဓာအတွက်ကိုရသုံးမှန်းချေငွေစည်းဘတ်ဂျက်တွေကိုထပ်တိုးပြီးသုံးစွဲဖို့လိုတယ်လို့ပြောပြသွားတာဖြစ်ပါတယ်ကိုကျောင်းလေး
ဟုတ်ကဲ့ခင်ဗျာဒီလိုမျိုးဒီလူမှုရေးအကူအညီတွေပေးနေတာကတော့ဟုတ်ပါပြီဒီ EU ဥရောပသမဂ္ဂဘက်ကနေပြီးတော့ဒီမြန်မာပြည်ဒီမိုကရေစီပြည်ပြင်ပြောင်းလဲကိစ္စတွေဒီအမျိုးသားပြန်လဲတည်မြဲရေးကိစ္စတွေမှာသူတို့ရဲ့ရည်တည်ချက်ကရောအခုနောက်ဆုံးဘလို့ရှိသရဲလဲဗျာ
ဒီလိုပါ EU ဥရောပသမဂ္ဂကနေမြန်မာနိုင်ငံပေါ်မှာ1996ခုနှစ်ကစပြီးတော့စီးပွားရေးအရဒဏ်ခတ်ပိတ်ဆို့မှုတွေနဲ့အရေးယူခဲ့တာလို့စပြီးတော့တမန်ကြီးကရှင်းပြပါတယ်။ဒါပေမဲ့တစ်ဖက်ကဒဏ်ခတ်နေပေမဲ့လည်းတစ်ဖက်ကလည်းအမျိုးသားပြန်လည်တည်မြဲရေးပြည်စုံဆွေးနွေးရေးထမြောက်ဖို့အတွက်ကိုအဆက်အစံမပြတ်ကြိုးစားနေတဲ့အကြောင်းကိုအခုလိုပြောပြပါတယ်
။ Our approach is a comprehensive approach. We do not only want to put pressure for change.
မြန်မာနိုင်ငံမှာအပြောင်းအလဲတွေဖြစ်ပေါ်အောင်ဖိအားပေးတန်းခတ်ပြီးချင့်ခတ်တဲ့ပုံစံမျိုးတွေမကပါဘူးတဲ့။တစ်ဖက်ကလည်းလူမှုစီးပွားအကျက်တဲတွေတွေ့နေတဲ့မြန်မာလူမှုအပေါ်မှာတက်နိုင်တဲ့ဘက်ကကူညီနေပါတယ်တဲ့။အပိုင်း၃ပိုင်းခွဲပြီးချင့်ခတ်တဲ့ပုံစံလို့ပြောလို့ရပါတယ်လို့ဆိုပါတယ်။တစ်ပိုင်းကဖိအားပေးတန်းခတ်တာ၊တစ်ပိုင်းကမြို့သားပြန်လည်တည်မြဲရေးလုပ်ငန်းစဉ်မှာပါဝင်တဲ့အဖွဲ့အစည်းတွေနဲ့ဆွေးနွေးပြောဆိုဖို့အစီအစိုးရကိုတိုက်တွန်းနေတာနဲ့တစ်ပိုင်းကလူမှုရေးအထောက်ပံ့တွေကိုပေးနေတာလို့ပြောပြသွားတာဖြစ်ပါတယ်ကိုကျောင်းလင်း။